စကိုင်းတိုင်းရွှေဘိုမြို့နယ်တွေကရွာတွေမှာစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းကနေဖမ်းဆီးခေါ်ဆောင်သွားခဲ့ခံခဲ့ရသူတွေကရွာသား၈ဦးရဲ့အလောင်းကိုတော့ရွှေဘိုနယ်တအုံရွာအနီးကဘောနော်ဆယ်ထဲမှာပြန်ပြီးတော့ရှာဖွေတွေ့ရှိတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ကရွှေဘိုနယ်နဲ့ဝက်လက်နေဆက်ကကြေးရွာတွေကိုဂျွန်လ၈ရက်နေ့လောက်ကနေစပြီးတော့ဇက်တိုက်နယ်မြေရှင်းလင်းရေးတွေလုပ်ခဲ့တာပါအဲ့ဒီထဲမှာတော့ကြေးရွာတွေကိုမီးရှို့တာနဲ့ရွာသားတချို့တပ်ဖြတ်ခံရမှုတွေရှိတယ်လို့ဒေသခံတွေကဆိုပါတယ်ဒီကြောင့်အပြည့်အစုံရန်ကုန်ကလာတဲ့တရင်မတ်အင်ဂျင်တိုင်းပြပြပေးပါရှင
်ဂျွန်လ၁၂ရက်နေ့ကရွှေပိုမြို့နယ်တဲကတအုံရွာဘက်ကိုနယ်မြေရှင်းလင်းရေးလုပ်တဲ့စစ်ကောင်စီစစ်ကြောင်းဟာလမ်းတလျှောက်ဒေသခံရွာသား၁၁ဦးကိုဖမ်းဆီးသွားပြီးတော့၈ဦးရဲ့အလောင်းကိုတော့တအုံရွာအနီးကဘောနော်ဆယ်ထဲမှာပြန်တွေ့ရတယ်လို့ဒေသခံတအုပ်က VOA ကိုခုလိုပြောပါတယ
်တအုံကဘလို့တော့လူသားတိုင်းတဘောမျိုးခေါ်လာတဲ့၁၁ယောက်က၃ယောက်ကတော့လွတ်ပြေးတယ်၁၀ယောက်ကတတ်ခံရတယ်ဒီနေ့မှသူ့မြုပ်ခါလေအဲဘုံတို့ဆယ်ထဲကိုသူတို့ကျဲဝုတ်ပြီးတော့အဲ့ခဲကိုတတ်ပြစ်ထားရတာလူဖားဝါရက၁၁ယောက်၃ယောက်လွတ်သွားတယ်ဆိုတာ၁၁ယောက်ဖားခေါ်သွားတာဟိ၁၁ယောက်ဖားခေါ်တာအဲ့၃ယောက်ကပြန်လာတာပြန်လာတော့အဲ့ထဲမှာပဲသူတို့ဟိုဇုံထွက်ပြေးလာခဲ့ရတယ်ဆိုတော့အဲဒီကြံတဲ့လူတွေကတော့သူတို့စီပေါင်းသွားရင်ဒီထက်စီးရမှာပဲဆိုသွားကြည့်တော့အဲ့ဒီအသေးစီရောက်ပဲတွေ့တော့ဒီနေ့မှပုတ်ကြီးလာပဲဒီနေ့မှစားပြန်ပြီးတော့ပြန်လာတော့ဘူးဆိုစားပြန်ပြီးတော့သူ့မြုပ်ကဟိုလူလုတ်တွေကမပြီးရောဖြစ်နေ
ဂျွန်လ၈ရက်နေ့ကစပြီးရွှေဘိုမြို့တောင်ဘက်ပန်းတောင်ကျေးရွာကနေစတင်လာတဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းဟာဖွင့်လှိုင်းကျေးရွာမှာလူငယ်တအုပ်ကိုဖမ်းဆီးပစ်တက်ပြီးမိရှို့ထားခဲ့တယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီကတဆင်ဝက်လက်မြို့နယ်ကကျေးရွာတွေဖြစ်တဲ့ပင်းစင်တမာကုန်းစတဲ့ရွာတွေကိုဆက်ဝင်လာပြီးတော့တမာကုန်းကျေးရွာကနေအိမ်ရှစ်လုံးကိုမီးရှို့ခဲ့ကြတယ်လို့လည်းဒေသခံတွေကဆိုပါတယ်။တမာကုန်းကျေးရွာကနေထွက်လာတဲ့စစ်ကောင်စီစစ်ကြောင်းနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တို့အုပ်ဖို့ကျေးရွာနီးမှာဂျွန်လ၁၄ရက်မနေ့ကမနေ့9နာရီဝန်းကျင်လောက်မှာထိတွေ့တိုက်ပွဲဖြစ်ခဲ့ကြပြီးစစ်ကောင်စီဘက်ကတိုက်လေရင်နဲ့ဘုံကျဲခဲ့တယ်လို့ကျေးရွာပြည်သူ့ကာကွယ်ရေးအဖွဲ့တခုရဲ့အဖွဲ့ဝင်ဗိုလ်ပြန်လွှားက VOE ကိုခုလိုပြောပါတယ
်။သူတို့ကလည်းမမှတ်ကြည့်တယ်လို့ဒါအပြစ်တာလေ။ရှောက်တဲ့မောင်မလေးကသူတို့လည်းတုံးနေနေနဲ့ပါဘူး။အဲဒါနဲ့ကျွန်တော်တို့လည်းခုနကသူတွေကအပြန့်နိုင်လာတော့လည်းထုတ်ရှိရအင်အားနဲ့ထုတ်ရှိလို့ပြည်ပြီးတော့ဘယ်တော့ချမ်းဆိုင်ကြတာပေါ့။အဲဒီတော့သူကသိုးလိုက်လို့ရငါလောက်ဆိုတော့ဟိုဟာလောက်ကြတာ။အဲဒီ9နိုင်လို့ငါမလောက်တော့ကျောက်ထောက်တာလား။နှလုံးချတော့တော့ကျောက်ထောက်တာ
။ဒီတိုက်ပွဲပြည့်တဲ့နောက်စစ်ကောင်စီတပ်တွေကအင်ချေ600နီးပါးရှိတဲ့မေကုန်းကျေးရွာကိုမိရှုခဲ့တာကြောင့်နေအိမ်900လောက်မီးလောင်ကျွမ်းခဲ့ပြီးတော့ရွာတွေကလူသုံးခုလည်းပစ်သက်ပြီးမီးရှို့ထားခဲ့တယ်လို့ဗိုလ်ပြန်လွှားကပြောပါတယ
်။အမေကတို့ရွာတွေကရွာသူတို့လည်းခဏခဏကလာအမေကရခိုင်တို့ဆိုတော့လည်းသူကခဏခဏကျွန်တော်တို့ဟောကြည့်နိုင်တော့မနိုင်နိုင်ရတော့ခဏခဏရွာဝင်းတို့ကသူကခဏခဏအကုန်ကုန်အောင်မီးရှို့ရပါတယ်။ဒါကြတော့ကျွန်တော်တို့မသွားနိုင်ဘူးလားဟိုတချို့လည်းရဲပေါက်ပြီးတော့ဟောပြီးသားတဲ့လူတွေကသူကခဏခဏအဲ့တော့လောက်ဆိုတော့သူကပြုတ်ပါတယ်ဟာတော့ဒီရှိသွားတယ်ပေါ့
ဂျွန်လ၈ရက်နေ့ကလေးကစစ်ကောင်စီစစ်ကြောင်းတွေဟာရွှေဘိုမြို့နယ်ကရွာပေါင်း20ကျော်ကိုဝင်ရောက်ပြီးနေအိမ်တွေကိုဖျက်ဆီးပြီးပစ္စည်းတွေကိုယူရာတွေလုခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်ရွာလုံးချို့မီးရှို့ခံရတဲ့မေကုန်းရွာနဲ့အနီးဝန်းကျင်ကရွာတချို့ကစစ်ကောင်စီစစ်ကြောင်းရဲ့ရန်ကိုစိုးရိမ်ရသေးတာကြောင့်ရွာတွေကိုပြန်မဝင်နိုင်ကြသေးပဲဘေးလွရာကိုရှောင်နေရကြတော့မယ်လို့ပြောပါတယ်တချို့ရွာတွေကတော့စစ်ကြောင်းပြန်ထွက်သွားချိန်မှာရွာထဲမှာပြန်နေကြတယ်လို့စစ်ကြောင်းပြန်ဝင်လာရင်ထပ်ပြီးထွက်ပြေးကြရတယ်လို့လည်းပြောပါတယ်စစ်ကောင်စီစစ်ကြောင်းမိရှို့ခဲ့တဲ့ကျေးရွာတချို့ကရွာသားတွေရွာကိုပြန်ဝင်နေကြသူတချို့ကသူတို့လက်ရှိနေထိုင်နေကြရတဲ့အခြေအနေကိုခုလိုပြောပါတယ
်။ဘယ်လိုလဲကမိလောင်နေတဲ့ပါနေတော့ဒီတိုင်းငယ်ဟိုလွတ်တဲ့အိမ်ကြီးအိမ်ကြနေရတာပေါ့ခုလိုလိုလည်းတပ်တို့လည်းမကောင်းရဘူးလေ။တပ်ကောင်းရင်လည်းပြန်စုမှပြောင်းနေရတာလေ။မျိုးပလောက်လုံသွားနေကြတော့မျိုးလေးတွေလုံလိုက်ဝင်လိုက်ကျေးလိုက်ပေါ့အဲ့တန်းလေးပဲလုံးသူကလွတ်နေတိုင်းနေကြရတာပဲ။အဲလုံလိုက်ကျေးလိုက်ပဲဒီလိုပဲမလုံးလို့လည်းမဖြစ်ဘူးလေ။ဟိုကလာမနေတော့ကူးပလီမလုံးမတာလေ။လာမနေတော့ရတာကြောက်ကြရမှာဘူးအဲ့ဒါကြောင့်
မိုးရင်ကာလဝင်လာပြီးမှဒေသရင်းမှာစစ်ပြေးဒုက္ခသည်တွေအတွက်အမိုးကာရီအထူးလိုအပ်နေတယ်လို့ဒေသခံတွေရောအကူအညီပေးနေသူတွေကပါပြောပါတယ်။ကျေးရွာနေအိမ်မိလောင်ဆုံးရှုံးသွားသူတွေအတွက်လည်းနေရအခက်ခဲတွေကြုံနေကြရတယ်လို့စားနပ်ရိက္ခာနဲ့ဆေးဝါးလိုအပ်ချက်တွေလည်းရှိနေပါတယ်။ စကိုင်းတိုင်းအတွင်းမှာတော့တိုင်းစစ်ဌာနချုပ်ရှိရာမုံရွာမြို့ပတ်ပတ်လည်ဖြစ်တဲ့ရင်းမပင်ပလဲ6ဦးမြင်းမူအရရောဝက်လက်စတဲ့နေရာတွေမှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ခဲ့တာတစ်နှစ်ဝန်းကျင်ရှိနေပါပြီ PDF ကာကွယ်ရေးတပ်တွေဟာခြေရာတွေကိုခြေဆိုင်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လဲစစ်ကောင်စီဘက်ကနယ်မြေရှင်းလင်းရေးစစ်ဆင်မှုတွေတိုးလာနေပါတယ်